ပါလက်စတိုင်းရဲ့သားတွေကိုမထိခိုက်အောင်လှုံ့ဆော်ပါမယ်ဆိုတဲ့အစ္စရေးရဲ့အမတ်ခံချက်ရရှိမှသာသမ္မတဘိုင်ဒန်အစိုးရကိုအစ္စရေးပေးမဲ့အကူအညီချပေးမယ်လို့အမေရိကန်အထက်လွှတ်တော်ဒီမိုကရက်မတ်တွေကသတိပေးလိုက်ကြပါတယ်။ချိုချိုသားသားပြောုံနဲ့ရခဲ့ရင်ဒီနေ့အခြေအနေမျိုးကျွန်တော်တို့ရောက်လာမှာမဟုတ်ပါဘူးလို့ဗာမောင့်ပြည်နယ်အထက်လွှတ်တော်မှဘာရီဆန်ဒါကလွှတ်တော်မိန့်ခွန်းမှာပြောကြားသွားပါတယ်။အစ္စရေးရဲ့စစ်ပွဲအတွက်အမေရိကန်စီကဖြည့်ဆွက်အကူအညီ 14.3 ဘီလီယံရရှိဖို့အစ္စရေးစစ်တပ်ဟာပါလက်စတိုင်းရဲ့သားအသေးပြောက်နဲ့အောင်လှုပ်ဆောင်ရမယ်ဆိုတဲ့ယက်တီချက်အတိုင်းဘာနီဆန်နက်နဲ့တချို့ဒီမိုကရက်လွှတ်တော်အမတ်တွေကယက်တီပြောကြားနေကြတာပါကျွန်တော်တို့ရဲ့ရည်မှန်းချက်ကရလက်ရရှိရေးဖြစ်ပါတယ်မျှော်မှန်းချက်တွေသတ်မှတ်ရုံမဟုတ်ပါဘူးလို့မေရီလန်းပြည်နယ်အထက်လွှတ်တော်အမတ်ဗန်ဟော်လန်ကပြောကြားပါတယ်ဂါဇာမှာပါလက်စတိုင်းရဲ့သားတွေရဲ့ဒုက္ခသက်သာရေးလို့အမေရိကန်ကပြောနေတာကိုအစ္စရေးကောင်းဆောင်တွေကကြားဖို့တသက်မြတ်မဟုတ်ဘဲသဘောတူဖို့လိုကြောင်းသမ္မတဘိုင်ဒန်အစိုးရကပြီးခဲ့တဲ့ပတ်နောက်ပိုင်းကစပြီးပထမဆုံးအကြိမ်လူသိရှင်ကြားအခိုင်အမာပြောကြားခဲ့ပါတယ်